မြန်မာနိုင်ငံမှာရောက်နေတဲ့ Religions for Peace RFP အဖွဲ့ကနိုင်ငံတကာဘာသာပေါင်းစုံအစည်းအဝေးကိုလည်းခွဲထားမေလ29ရက်နေ့ကမောင်တော်မြို့နယ်ကိုသွားရောက်ပြီးနေရာတည်တည်ကိုလှည့်လည်ကြည့်ရှုပါတယ်။ဒီကိုယ်စားလှယ်အဖွဲ့နဲ့အတူမြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော်ကာဒီနယ်ချားစ်ကိုဦးဆောင်တဲ့ပြည်ပင်ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့သာသနာရေးနဲ့ယဉ်ကျေးမှုဌာနဒီတော်စုဝန်ကြီးဦးအောင်ကိုလည်းအတူလိုက်ပါသွားပါတယ်။ကိုယ်စားလှယ်အဖွဲ့ဟာမောင်တော်မြို့နယ်ပင်ကဆဖူးကောင်ကြားစကန်တောင်ပြူလဝဲပြန်လည်လက်ခံရေးစကန်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်ကြည်ရတာပန်တော်ပြင်ကြီးရောကိုင်းတော်မျိုးတိုင်းနာကြီးရွာတွေကိုတွားရောက်ကြည့်ရှုပါတယ်။ဒါကြင်အစွန်းရောက်အကျန့်ဖက်အဖွဲ့အစည်းအစွန်းရောက်ကတမတ်ကြီးညာထားတဲ့အာစာအဖွဲ့ကဖန်စီတော်ပြီးပြန်လည်လွတ်မြောက်လာတဲ့ဟိန္ဒူဘာသာဝင်တွေလည်းတွေ့ဆုံမြင်ပါတယ်။နိုင်ငံတကာဘာသာပေါင်းစုံအစည်းအဝေးကိုလည်းဖွဲ့ဟာမေလ24ရက်နေ့ကမြန်မာလူမှုအတွက်အုပ်ဖွင့်ပေးစာတောင်ပေးပို့ထားပြီးအဲ့ဒီအထက်မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လည်းပါရှိပါတယ်။ရခိုင်ပြည်နယ်နဲ့တခြားနေရာတွေမှာကျူးလွန်ထားတဲ့ပြည်မှုအမျိုးမျိုးကိုပြီးပြည့်စုံပြီးပွင့်လင်းမြင်တာမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုံဆောင်ရေးအတွက်ပြည်တော်စုအစိုးရအနေနဲ့အပြည့်အဝတာယူတာဝန်ယူဖို့မိမိတို့အားပေးတိုက်တွန်းမှာကြောင်းဒီလုံဆောင်မှုမှာရခိုင်မျိုးတက်တိုင်းနဲ့ခမီးကမန်နဲ့ဟိန္ဒူစတဲ့လူလူအားလုံးကိုထည့်သွင်းပါဝင်စေဖို့လည်းပြည်တော်စုအစိုးရကိုတိုက်တွန်းမှာကြောင်းအိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။